ရခိုင်မြောက်ပိုင်းမင်းကြားမြို့နယ်အတွင်းကပေါတော်မွတ်စလင်ကျေးရွာမှာတောက်တုံးကြီးမတန်ရှင်းလာကြောင်းဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပြီးမနေ့ကအထိတနည်းအောင်ကလေးငယ်၈ဦးသေဆုံးခဲ့ပါတယ်။ရေရှားမှုကြောင့်ဖြစ်တဲ့ဝမ်ပြက်ဝမ်ရှော့ယောဂါကူးစက်သူ200ကျော်ရှိနေပါတယ်။ဆေးရုံတင်ကုသနေသူတွေထဲမှာစိုးရိမ်ရသူတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ကလာတဲ့တရင်အကျိုးဆုံးကိုတော့ကိုအောင်မြတ်သူကပြောပြမှာပါရှင်။
ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်အတွင်းငဂရာကြီးရွာအုပ်စုပေါတော်မွတ်စလင်ကြီးရွာမှာတောက်တုံးကြီးမတန့်ရှင်းတာကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေဖြစ်ပွားနေပါတယ်။လူရာနဲ့ချီပြီးတော့ဝမ်ပြက်ဝမ်ရှော့ဖြစ်နေကြရမှာမေလ30ရက်နေ့အထိတနည်းအောင်ကလေးငယ်10ဦးသေဆုံးခဲ့တယ်လို့နဂရာအုပ်စုအုပ်ချုပ်ရေးမှူးဦးအောင်သိန်းကပြောပါတယ်
။ဒါကလေးငယ်ကြဲ့အဲနဲ့ဝမ်ရောတယ်။ဟောကလေးကတော့ဝူးလို့ပဲချေရောက်ကြပြီ။ဒါ6လ5လ5လအဲ့လိုဖြစ်တာ။အကြည့်ဆုံးကတနားတနားပါတယ်။ကျွန်တော်တို့ဒီနေ့ကရှင်းလာပြီတော့မှတယောက်ပြီပဲလူဝင်တော့ဟိုဟာဆရာဝန်အောက်ကြည့်ရရကတော့နေရာကျော်တော့ပြည့်ပြည့်နေရာနဲ့တဆေကျော်အောက်ရှိတယ်လူမကြီးတော့တိတ်မကြီးဘူးလူကြီးကနေတယ
်အဲ့ဒီပေါတော်မွတ်စလင်ကြီးရွာမင်းပြားမျိုးနဲ့15မိုင်ခန့်အကွာမှာရှိပြီးလူကြီး4000ကျော်လောက်နေထိုင်ကြတဲ့ကြီးရွာတစ်ခုဖြစ်ပါတယ်အဲ့ဒီကြီးရွာမှာပြီးခဲ့တဲ့မတ်လကလေးကကြီးရွာအတွင်းမှာရှိတဲ့ရေကန်တွေမှာရေခမ်းချောက်သွားတာကြောင့်ချောင်းရီကိုတောက်တုံးနေရတာပါဒီသားကံကြီးရွာသားတွေဟာချောင်းရီကိုကြိုချက်ပြီးမတောက်တုံးကြတယ်လို့အမဲလွန်ရာသီပေါ်တစ်တီးကိုလည်းစားနေကြတာကြောင့်အခုလိုဝန်ရှောဝန်ပြက်ယောဂဖြစ်ရတာဖြစ်တယ်လို့ဆရာဝန်ပြောပြချက်အရသိရကြောင်းနဂရာအုပ်စုအုပ်ချုပ်ရေးမှူးဦးအောင်သိန်းကဆက်ပြောပါတယ
်။ဒါမရှိကြတာလည်းဖြစ်တာပါသာလို့ဒါဘလို့ဖြစ်တာလေးလို့ဒါကလေသူတို့ကအစားအသောက်တွေရေတွေကအနေနဲ့ဟောဟာတပုတ်တွေတော့ကသုံးရမယ်တော့ကရေတွေကဟောတင်ထားတာလေချုပ်ပြီးတင်ထားတာပေါ့လင်းမလိုက်အဲ့တော့နေဘူးပြည့်ရဲ့အချိန်မှာတော့ယူလာတော့နေနေဟောဖြစ်တယ်ပွားပွားပေါ့အဲ့တော့ဟိုသူတို့ကတရေပြီးစားတယ်တနေ့စီမေးပြီးစားတယ်ဆိုပြီးတော့အဲ့ဒီမျိုးကိုမကျိုးချဲလို့မတော်လို့တော့ဒီလိုဖြစ်တာ
ယောဂဖြစ်ပွားပြီးအများစုဟာ9နှစ်အောင်ကလေးငယ်တွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ယောဂဖြစ်ပွားနေတဲ့လူနာ200ကျော်တဲ့ကစိုးရင်ရတဲ့လူနာတွေကိုမင်းပြားမျိုးနဲ့အတွင်းကပန်းမြောင်းဆေးရုံနဲ့မြောင်းပွေဆေးရုံတွေမှာကုသမှုဆိုင်ယူနေကြပါတယ်တချို့ကလည်းကြီးရွာအနီးနားမှာရှိတဲ့ကြီးလက်ဆေးခန်းတွေမှာကုသနေကြပါတယ်ကျောင်းရည်ဒေသမှာရှိတဲ့ရခိုင်ပြည်နယ်ခြေလက်ဒေသတော်တော်များမှာနေရာဒီရောက်တိုင်းနှစ်စဉ်ရေရှားပါမှုနဲ့ရင်ဆိုင်ကြပါတယ်အခုလိုမိုးဥကာလတွေမှာရမယံကမိုးရွာသွန်းတဲ့အခါမှာရွှေရည်ပါရေကန်နဲ့ဝင်ုံနဲ့အတွက်ရေတွေမတန့်ရှင်းတော့ပဲပို့ပြီးတော့တောက်တုံးကြီးရှားပါတာဝန်ပြက်ဝန်ဆော်ယောဂါတွေဖြစ်တာပြီးနှစ်စဉ်လိုရင်ဆိုင်နေကြရတယ်ဆိုလေရခိုင်ပြည်နယ်အတွင်းပရဟိတလုပ်ငန်းတွေလုပ်ကိုင်နေတဲ့ကိုအန်သားကြီးကပြောပါတယ
်ဒီမင်းများမျိုးနဲ့တောင်ပိုင်းဆိုပြီးရင်အကုန်လုံးဒီမှာဒီထားတဲ့ပဒနာနဲ့ရင်ဆိုင်ရတယ်။နံပါတ်1ကဒီမင်းသားမျိုးနယ်ဘက်မှာဟိုချောင်းရီနေသုံးလို့မရဘူး။နောက်ကန်ရီတွေကလည်းမိုးကဒီပတ်ပတ်ကရွာလိုက်တဲ့အခါကျတော့ရေကနောက်ကြည့်ပြီးတော့ဖြစ်နေတယ်။အဲ့ကန်ပေါင်းရိုးကအငြိသေးအဖြစ်နေတာရဲ့ဒီဖုံးလေးအကြီးကျော်လာတာနဲ့ဆိုတော့အကုန်လုံးနောက်ကြည့်နေတယ်ဆိုတော့မင်းသားမျိုးနယ်တောင်ရခိုင်ပြည်နယ်နေရာအနက်မှာတော့ရေရှားပါမှုကဖြစ်နေတာအမှန်လေဗျ။တောင်ပေါင်းကြီးသည်
လက်ရှိမှာတော့ဝမ်ယောဂဖြစ်ပွားနေတဲ့ပေါတော်မွတ်စလင်ကြီးဝါကိုတက်ဆိုင်ရာကျွမ်းမရေးဌာနတွေကလည်းလာရောက်စစ်ဆေးတာတွေရှိသလိုတောက်တုံးကြီးလာရောက်လူတန်းတွေလည်းရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်